This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ17ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရင်သတင်းကောင်းထုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာကုချန်ဆော့ပြီး2024ခုနှစ်နိုဝင်ဘာလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စည်ရင်သတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စည်ရင်သတင်းကတော့တော်လိုင်းတပ်ဖွဲ့တွေကိုလေကြောင်းတိုက်ခတ်နေတဲ့မိထီလာရှန်တဲလီဒါစကန်အပေါ်ဝင်ချင်းမြန်တမထဏာချိုအမှတ်69အားဒီကနေ့မနက်ရှော့တိုက်တုံးများနဲ့ပစ်ခတ်တိုက်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တော်လိုင်းတပ်ဖွဲ့တွေကိုလေကြောင်းတိုက်ခိုက်နေတဲ့မိထီလာရှန်တဲလီဒါစကန်ပေါ်ဝင်ချင်းမြန်တမထဏာချိုအမှတ်69အားဒီကနေ့မနက်ရှော့တိုက်တုံးများနဲ့ပစ်ခတ်တိုက်ခတ်ခဲ့ရတယ်လို့သိရပါတယ်။နိုဝင်ဘာလ17ရက်မနက်အစောပိုင်းချိန်မှာစကားဆာရဲ့တင်းနီယာတွေကိုကြားရောက်ပောက်ကွဲခဲ့ပြီးတမျိုးလုံးမှာတုံခါမှုတွေခံစားရကြောင်းဒေသခံများကလူမှုကွန်ရက်မှာဆိုထားကြပါတယ်။အဲဒီရှော့တိုက်တုံးတွေကြားရောက်ပောက်ကွဲရနေရဟာစကားစားတက်ရဲ့ဂင်းစကန်များတရှိရာနေရာဖြစ်နိုင်တယ်လို့လည်းဆိုထားပါဗျ။လက်ရှိမှာမိထီလာမြို့နယ်အတွင်းစကားစားကလုံခြုံရေးတွေကိုတင်းကျပ်ထားပြီးထိခိုက်ပျက်စီးမှုအခြေအနေအမှန်ကိုစုံစမ်းနေစေဖြစ်ပါတယ်။2024ခုနှစ်ဩဂုတ်လ20ရက်ည17:56မိနစ်ချိန်မှာဘကိုးတိုင်းတောင်ကုန်းလေးဒက်စကန်တွင်းကိုတရားခွန်ပါမှရှော့တိုက်တုံး9လုံးကိုတော်လိုင်းတက်တွေကပြစ်ခတ်တိုက်ခတ်ခဲ့ရာ4လုံးအောင်မြင်စွာပြစ်ခတ်နိုင်ခဲ့ပါတယ်။2024ခုနှစ်ဇူလိုင်လ16ရက်မနက်9:00မိနစ်ချိန်ကလည်းနေပြီးတော့အီလာလေးဒက်စကန်တွင်းကိုတရားခွန်ပါမှရှော့တိုက်တုံး9လုံးကိုပြစ်ခတ်တိုက်ခတ်ခဲ့ရာမှာရှော့တိုက်တုံး9လုံးအောင်မြင်စွာပစ်ခတ်နိုင်ခဲ့ပါတယ်။ဒီတိုက်ခတ်မှုတွင်အီလာလီဒက်စကန်အတွင်းအဆောက်အဦ4လုံးပြိုချပျက်စီးပြီးလက်နက်ခဲယမ်းတိုက်တလုံးမီးလောင်ပောက်ကွဲခဲ့တယ်လို့လေရင်ပြပြင်းအပိုးပစ္စည်း9000ယုံမီးလောင်ပျက်စီးခဲ့ပါတယ်ခင်ဗျာ။အခုဆက်လက်ပြီးစကိုင်းမြို့နယ်ပညာရေးဘုတ်ဖွဲ့မှကဏီမြို့နယ်ပညာရေးဘုတ်ဖွဲ့တာဝန်ခံဦးဝင်းထင်းရဲ့မိသားစုအားလူမဆန်စွာမတရားတပ်ဖြတ်ခံရတဲ့ကြေကွဲပွဲဖြစ်စဉ်အတွက်ဝန်ထမ်းချင်းအထိတ်မှတ်နေတဲ့လာစဉ်၄ရက်နေတိုင်းကိုယာယီကြောင်းပိရဲ့တတ်မှတ်လိုက်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းမြို့နယ်ပညာရေးဘုတ်ဖွဲ့မှကဏီမြို့နယ်ပညာရေးဘုတ်ဖွဲ့တာဝန်ခံဦးဝင်းထင်းရဲ့မိသားစုအားလူမဆန်စွာမတရားတပ်ဖြတ်ခံရတဲ့ခြေကွဲဝယ်ဖြစ်စဉ်အတွက်ဝန်ထမ်းချင်းအထိတ်မှတ်နေတဲ့လာစဉ်၄ရက်နေတိုင်းကိုယာယီကြောင်းပိရဲ့အဖြစ်တတ်မှတ်လိုက်ကြောင်းနိုဝင်ဘာလအတွင်းစကိုင်းမြို့နယ်ပညာရေးဘုတ်ဖွဲ့မှတရားဝင်တည်ပြီးကြေညာပါတယ်။စကိုင်းမြို့နယ်ပညာရေးဘုတ်ဖွဲ့မှကဏီမြို့နယ်ပညာရေးဘုတ်ဖွဲ့တာဝန်ခံဦးဝင်းထင်းရဲ့မိသားစုအားလူမဆန်စွာမတရားတပ်ဖြတ်ခံရတဲ့ခြေကွဲဝယ်ဖြစ်စဉ်အတွက်ဝန်ထမ်းချင်းအထိတ်မှတ်နေနဲ့ယာယီကျောင်းပိရဲ့ဖြစ်တတ်မှတ်လိုက်တယ်လို့ဖော်ပြပါတယ်။နိုဝင်ဘာလ၄ရက်နေ့ညတပ်ပုံးကြီးရွာမှာကဏီမြို့နယ်ပညာရေးဘုတ်ဖွဲ့တာဝန်ခံဦးဝင်းထင်းတဲ့ဇနီးအပါဝင်၃လအရွယ်ကလေးငယ်ပါမိသားစုလိုက်မတရားရက်ဆက်စွာတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။လက်တလုံးမှာကဏီမြို့နယ်အတွင်းနေထိုင်ကြတဲ့မိဘပြည်သူများနဲ့ခီးသွားလာတဲ့ပြည်သူများအားလုံးည၁၀နာရီမှမနက်၅နာရီအတွင်းမိမိနေထိုင်ရာနေအိမ်မှအပြင်လုံးဝမထွက်ဖို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဏီမြို့နယ်ကအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါရေစကြုံမျိုးနဲ့အမှတ်ခွန်း900ပြည်ရက်ကွက်မှာတကောင်စင်းကောက်ယူရန်ပြုတ်လုံနေတဲ့ဆက်ဆက်တက်တွေကိုပြည်သူကာကွယ်ရေးဘော်တွေကအနီးကပ်သွားရောက်ခြုံကိုတိုက်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရေစကြုံမျိုးနဲ့အမှတ်ခွန်း900ပြည်ရက်ကွက်မှာတကောင်စင်းကောက်ယူရန်ပြုတ်လုံနေတဲ့ဆက်ဆက်တက်တွေကိုပြည်သူကာကွယ်ရေးဘော်တွေကအနီးကပ်သွားရောက်ခြုံကိုတိုက်ခတ်ခဲ့တယ်လို့နိုဝင်ဘာလ17ရက်မှာရေစကြုံပြည်သူကာကွယ်တပ်ဖွဲ့ကအသိပေးဆိုပါတယ်။2024ခုနှစ်နိုဝင်ဘာလ10ရက်နေ့လယ်17နာရီချိန်ကမှရေစကြုံမျိုးနဲ့အမှတ်ခွန်း900ပြည်ရက်ကွက်မှာကောင်စင်းကောက်ယူရန်ပြုလုပ်နေတဲ့အင်အား90ခန့်ဆက်ကဆများအားပြည်သူကာကွယ်ရေးရဲဘော်တွေကအနီးကပ်သွားရောက်ခြုံကိုတိုက်ခိုက်ခဲ့ပါတယ်။15မိနစ်ခန့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုတွင်ဆက်ကဆပတ်မှတအူးဟာဘိုက်ပွင့်ထွက်တန်းရနဲ့သေဆုံးပြီး ၅ဦးကတော့ထိမှန်တမ်းရရှိသွားတယ်လို့သိရပါတယ်။စကားစားဘက်ကလက်နက်ကြီးလက်နက်ငယ်များနဲ့ပြန်လည်တိုက်ခိုက်ခဲ့ပေမဲ့လည်းပြည်သူ့ကာကွယ်ရေးဘော်တွေအနေနဲ့အထိကိမ်းမရှိပြန်လည်ဆုတ်ခွာနိုင်ခဲ့ပါလိမ့်ခင်ဗျာ။အခုဆက်လက်ပြီး SOF တပ်ဖွဲ့မှထောက်ပို့ထီစတင်ရောင်းချနေတဲ့အတွက်မြို့သူမျိုးဝယ်ယူအားပေးနိုင်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ SOF တပ်ဖွဲ့မှထောက်ပို့ထီစတင်ရောင်းချနေပြီးမြို့သူမျိုးဝယ်ယူအားပေးနိုင်တယ်လို့နိုဝင်ဘာလ17ရက်မှာအထူးစစ်စင်တပ်ဖွဲ့ SOF တပ်ဖွဲ့ကအသိပေးဆိုထားပါလေ SOF မှာထောက်ပို့ထီအားပေးနိုင်ပါပြီ SOF တပ်ဖွဲ့ကဒီလ17ချိန်မြောက်ကစစပြီးထောက်ပို့ထီစတင်ရောင်းချနေပါပြီလက်မှတ်တစောင်ကမြန်မာကျပ်ငွေ2000ပဲရှိပါတယ်တော်လန်မီးပါပြည်သူများထီကန်ဆန်းရင်ထောက်ပို့ကူညီနိုင်ပါပြီထောက်ပို့ထီရောင်းငွေတွေကိုတပ်ဖွဲ့စည်းနဲ့ရဲဘော်တွေစည်းအတွက်ပဲအကျိုးရှိရှိအသုံးပြုသွားမှာပါလို့ဆိုပါတယ်အသေးစိတ်သိလိုပါက SOF page messenger တွေကတစ်ဆင့်ဆက်သွယ်ဆောင်ရွက်နိုင်ပြီး SOF ကတရားဝင်ဖော်ပြထားတဲ့ page link တွေကနေတစ်ဆင့်လက်မှတ်တွေလည်းတပါးတည်းအားပေးသွားလို့ရတယ်လို့ဆိုပါလေခင်ဗျာအခုတခါကြောက်ရစ်စကန်မှာစစ်ကောင်စီတပ်သားများဝမ်းပြဝမ်းလျှော်ယောဂါများဖြစ်ပွားနေပြီစစ်ကြောင်းနဲ့ယောဂါဖြစ်ပွားနေသူများကိုရေလန်းခီကတဆင့်ခေါ်ယူရဲဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်စကိုင်းတိုင်းမြောင်မြို့နယ်ကြောက်ရစ်စကန်မှာစစ်ကောင်စီတပ်သားများဝမ်းပြဝမ်းလျှော်ယောဂါများဖြစ်ပွားနေပြီစစ်ကြောင်းဖြင့်ယောဂါဖြစ်ပွားသူများကိုရေလန်းခီကတဆင့်ခေါ်ယူနေတယ်လို့သိရပါတယ်နိုဝင်ဘာလတွင်စကားစားတက်ရဲ့လှုပ်ရှားမှုကိုကိုနေဦးမြောင်မြောင် PDF ကအတိပေးဆိုထားပါတယ်မြောင်နယ်ကြောက်ရစ်ရက်စကန်မှဝမ်းပြဝမ်းလျှော်ယောဂါကြောင့်ဘုံမူတူတေဆုံကယောဂါရသူတွေရေစကြိုဘက်ကိုပို့ပေးလိုက်ကြောင်းသိရပါတယ်။မြောင်နယ်ကြောက်ရစ်စကန်မှစစ်ကောင်စီတပ်သားများဟာချင်းရွှေမြကန်တဘေးကိုစစ်ကြောင်းနဲ့ဝမ်းပြဝမ်းလျှော်ယောဂါရှိသူများအားခေါ်ဆောင်ပြီးရေစကြိုဘက်မှမြကြောင်းအတိုင်းဆက်လက်ဖြင့်လာခေါ်တဲ့စစ်ကောင်စီများနဲ့အင်အားတိုးလူချင်းကပို့ဆောင်လိုက်ကြောင်းသိရတယ်လို့ဆိုပါတယ်။လက်ရှိမှာအကြံပေးစစ်တပ်ရဲ့တပ်ဖွဲ့ဝင်တွေဟာစစ်တိုက်လူစိတ်မရှိတော့ဘဲနေရာဒေသအသီးသီးမှလက်နက်ချအငြင်းခံလျက်ရှိကြပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio Energy သတင်းတောင်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio Energy မှဆက်လက်အတန်လွှင့်ပေးနေပါတယ်။စီးရီးသတင်းကောင်းနှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးသတင်းအနေဖြင့်ပြည်သူ့အစိုးရလက်ထက်တွင်တာဝန်ထမ်းဆောင်ခဲ့သောလျှက်စစ်ဝင်ကြီးဦးဝင်းခိုင်ကွယ်လွန်မှုအတွက် NUG မှဝင်ကြီး2ဦးဝန်ထမ်းစကားဆိုတဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူ့အစိုးရလက်ထက်တွင်တာဝန်ထမ်းဆောင်ခဲ့သောလျှက်စစ်ဝင်ကြီးဦးဝင်းခိုင်ကွယ်လွန်မှုအတွက် NUG ဝင်ကြီး2ဦးမှဝန်ထမ်းစကားဆိုလိုက်ပါတယ်။အကြံဖက်စစ်တပ်ကလွန်ငင်းချမ်းသာခွင့်ပြုတဲ့ပြည်သူ့အစိုးရလက်ထက်လျှက်စစ်ဝင်ကြီးဦးဝင်းခိုင်ဟာနိုဝင်ဘာလအတွင်းကွယ်လွန်ခဲ့ရပါတယ်။ NLD အစိုးရလက်ထက်မှာမီတာဘောက်စ်တင်တာကို open တင်တာစနစ်ကိုပြောင်းတော့စစ်တပ်ကထုတ်တဲ့မီတာဘောက်စ်တွေတင်တာမအောင်တော့လျှက်စစ်ဝင်ကြီးဌာနကိုလွတ်တော်တဲ့ခေါ်မေကွန်မေအဆိုရီတင်ပြီးပြဿနာရှာတာမှတ်မိတယ်။လွတ်တော်တဲ့လာဖြေတဲ့လျှက်စစ်ဝင်ကြီးဒုဝင်ကြီးများကတကယ်အလုံးလောက်ကြတာရောအင်စာကြေတာရောကြောင့်သူတို့ဖြစ်စေခြင်းတလို့ဒုက္ခရောက်စေခြင်းတလို့မရောက်တဲ့အပြင်ဆက်ဆက်မေးဝန်းတွေထဲမှာချင်းချောက်တဲ့ပုံစံတွေပါလာတော့ဝင်ကြီးဦးဝင်းခိုင်ကသူ့ဝင်ကြီးတာဝန်နဲ့ရင်ပြီးပြန် challenge လုပ်ကာ accountable ရှိရှိပြန်ဖြေခဲ့တာသတိရမိပါတယ်။လျှက်စစ်ကဏ္ဍဟာနေ့စဉ်လူမှုဘဝအတွက်သာမကဖွံ့ဖြိုးရေးနဲ့ယင်းနှိမ့်ညံ့မှုကဏ္ဍတွေအတွက် critical ဖြစ်တဲ့ကဏ္ဍပါ။မှန်မှန်ကန်ကန်နဲ့ပြုပြင်ပြောင်းလဲလိုစိတ်ရှိတဲ့တတ်တည်ရှိတဲ့ဝင်ကြီးတယောက်တိုင်းပြည်ကဆုံးရှုံးလိုက်ရတာပါ။တရားမျှတရာအရက်မှာငြင်းချမ်းစွာအနားရပါစေလို့ဝင်ကြီးဒေါ်စင်မအောင်ကဆိုပါတယ်။အကြံဖက်စစ်တပ်ဟာပြည်သူ့အစိုးရလက်ထက်အစိုးရအဖွဲ့ဝင်များကိုအကျဉ်ထောင်တွင်မတရားဖမ်းဆီးအကျဉ်ချထားကာလုံလောက်တဲ့စေဝါကုသမှုပေးမထားဘူးလို့သိရှိရပါတယ်။အပြောင်းလဲကိုဖော်ဆောင်ဖို့အခက်အခဲအဟန့်အတားတွေကြားအတူစူးစမ်းခဲ့ကြတယ်။အားလုံးအတွက်တရားမျှတမှုမရခင်ကြားအရင်းအနှီးတွေကကြီးနေစေပဲပြည်သူတွေအတွက်တာဝန်ကျေဖို့စူးစမ်းခဲ့တဲ့ဥဝင်းခိုင်အင်းငင်းရမှာချမ်းမြေ့ရှင်သန်နိုင်ပါစေလို့ဝင်းကြီးဒေါက်တာဝင်းမြတ်အေးကလည်းဆိုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်၏ရွေးကောက်ခံပြည်သူ့အုပ်ချုပ်ရေးမှူးမိုက်ဘရာအန်နှင့်ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတွေ့ဆုံတဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်၏ရွေးကောက်ခံပြည်နယ်အုပ်ချုပ်ရေးမှူးမိုက်ဘရာအန်နှင့်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတို့တွေ့ဆုံခဲ့တယ်လို့နိုဝင်ဘာ17ရက်မှာဝန်ကြီးဒေါက်တာဆာဆာကအသိပေးဆိုထားပါတယ်။ အိန္ဒိယနာပြည်နယ်၏ဝေကောက်ခံပြည်နယ်အုပ်ချုပ်ရေးမှူးမိုက်ဘရာအန်နှင့်တွေ့ဆုံခွင့်ရသည်မှာအမှန်ပင်ဖြစ်ပါတယ်။အိန္ဒိယနာသည်ပြည်နယ်၏ကြွေးဝါသောယဉ်ကျေးမှုနှင့်စီးပွားရေးအထည်အလိမ်များထွန်းကားလာစေရန်ပံ့ပိုးပေးနေသောထောင်နှင့်ချီသောမြန်မာလူမျိုးရွှေ့ပြောင်းနေထိုင်သူများအတွက်မျက်နှိုးပွေအိမ်ဖြစ်လာပါတယ်။အိန္ဒိယနာ၏နှွေးထွေးသောထွေးပွေမှုနှင့်ကျွန်ုပ်တို့၏အသက်ဝန်းကိုကြီးပွားတိုးတက်အောင်မြင်စေရန်ပံ့ပိုးပေးသည့်အခွင့်အလမ်းများကိုကျွန်ုပ်တို့အထူးပင်ကျေးဇူးတင်ရှိပါတယ်လို့ဆိုထားပါတယ်။ဒါအပြင်မြို့သားညညရဲ့အစိုးရ NUG PP ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာနဲ့ဘော့စတွန်မြို့နေမြန်မာအင်အားစုများတွေ့ဆုံမယ်လို့လည်းသိရပါဗျ။ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာသည်ဘော့စတွန်မြို့သို့နိုဝင်ဘာ30ရက်နေ့လာရောက်မယ်လို့သိရပါဗျ။ဘော့စတွန်မြို့အနီးမှတိုင်းရင်းသားညီကိုမောင်နှမများအားလုံးဒေါက်တာဆာဆာနဲ့ရင်းရင်းနှီးနှီးတွေ့ဆုံပြီးမြန်မာຫນွေဦးတော်လှန်ရေးနဲ့ပတ်သက်ပြီးမိဂွန်များမေးနိုင်ရန်စီစဉ်ထားတယ်လို့လည်းသိရှိရပါဗျ။ဒေါက်တာဆာဆာဆွေးနွေးပွဲအပြီးတရုတ်ဆောင်မင်းမော်ကွန်ပထမဆုံးတရုတ်ဆောင်နဲ့တော်လိုင်းရုပ်ရှင်ဖြစ်တဲ့ဖြတ်တော်လိုင်းရုပ်ရှင်ကပြသသွားမှာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီး ILO ပုံမှန်33အရာစစ်ကောင်စီကိုအရေးယူနိုင်တဲ့နည်းလမ်းတွေထဲမှာစစ်ကောင်စီကိုအကြမ်းဖက်စစ်တပ်အဖြစ်သတ်မှတ်တာနဲ့ဂျူးလွန်သူတွေကိုနိုင်ငံတကာတရားရုံးတွေမှာခုံရုံးတင်စစ်ဆေးအရေးယူခြင်းတို့လည်းပါဝင်တယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ILO ပုံမှန်33အရာစစ်ကောင်စီကိုအရေးယူနိုင်တဲ့နည်းလမ်းတွေထဲမှာစစ်ကောင်စီကိုအကြမ်းဖက်စစ်တပ်အဖြစ်သတ်မှတ်တာနဲ့ဂျူးလွန်သူတွေကိုနိုင်ငံတကာတရားရုံးတွေမှာခုံရုံးတင်စစ်ဆေးအရေးယူခြင်းတို့လည်းပါဝင်နိုင်တယ်လို့နိုဝင်ဘာ10ရက်မှာဆိုရှယ်မီဒီယာမှာလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။အဒမစစ်မှုထမ်းခိုင်းခြင်းအပါအဝင်အလို့သမားအခွင့်အရေးချိုးဖောက်မှုများဂျူးလွန်နေတဲ့အကြမ်းဖက်စစ်အုပ်စုကိုအရေးယူမဲ့အတီးပြုတ်ချက်တစ်ခုကို ILO အုပ်ချုပ်မှုကော်မတီကချမှတ်လိုက်ပါတယ်။2025ခုနှစ်ဇွန်လမှာကျင်းပမယ့် ILO ညီလာခံမှာစစ်အုပ်စုရဲ့အထမအလုံသမားအခွင့်အရေးကျူးလွန်မှုအထမလှုပ်အားပေးစီခိုင်းမှုဆိုတဲ့ကိစ္စတွေပေါ်မှာအစဉ်တစိုက်ချိုးဖောက်နေခြင်းကိုပြုပြင်ပြောင်းလဲမှုမရှိတဲ့အတွက် ILO ရဲ့အခြေခံဥပဒေပုံမှန်33 Article 33အရအရေးယူဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ILO ပုံမှန်33အရစစ်ကောင်စီကိုအရေးယူနိုင်တဲ့နည်းလမ်းတွေထဲမှာကုလသမဂ္ဂအေဂျင်စီများကနေထောက်ပံ့တဲ့ဤပညာလူသားချင်းစာနာထောက်ထားမှုအကူအညီတန်တမာရေးစတာတွေကိုရပ်တန့်ပြီးစစ်ကောင်စီကိုအကြမ်းဖက်စစ်တပ်အဖြစ်သတ်မှတ်တာဂျူးလွန်သူတွေကိုနိုင်ငံတကာတရားရုံးတွေမှာခုံရုံးတင်စစ်ဆေးအရေးယူခြင်းတို့ဖြစ်တယ်လို့ဆိုပါတယ် ILO ပုံမှန်33အရအကြမ်းဖက်စစ်တပ်ကိုအရေးယူဆောင်ရွက်ချက်ဆိုင်ရာဆွေးနွေးချက်များနဲ့ဆက်လင်း၍ILO Governing Body ၏ဆုံးဖြတ်ချက်တရက်ကို2024ခုနှစ်နိုဝင်ဘာလ6ရက်နေ့တွင်အတည်ပြုခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီးအာဏာရှင်စနစ်ကိုတွန်းလှန်ရတာနဲ့အာဏာသိမ်းမှုကိုကြုံကြရတာနောက်ဆုံးပိတ်ဖြစ်ရမယ်လို့မန္တလေးလူထုသပိတ်ခေါင်းဆောင်ဒေါက်တာတေဇာဆန်းပြောတဲ့သတင်းကိုတင်ပြပေးပါမယ်။အာဏာရှင်စနစ်ကိုတွန်းလှန်ရတာနဲ့အာဏာသိမ်းမှုကိုကြုံကြရတာနောက်ဆုံးပိတ်ဖြစ်ရမယ်လို့မန္တလေးလူထုသပိတ်ခေါင်းဆောင်ဒေါက်တာတေဇာဆန်းကနိုဝင်ဘာ10ရက်တွင်ဆိုရှယ်မီဒီယာမှတဆင့်ပြောဆိုထားပါတယ်။တော်လန်ရေးခရီးဆိုတာခန္ဓာရည်ချင်းတက်လုံချင်းရှင်ပြန်ရတဲ့ပွဲလေးဖြစ်ပါတယ်။ဒီခရီးကတားတို့ပြိုင်ပွဲမဟုတ်ဘူးလို့လဲကျွန်တော်တို့တွေအားလုံးခံယူနားလည်ကြပြီးဖြစ်ပါတယ်။စိတ်ပိုင်းရုပ်ပိုင်းတက်လုံအပြည့်ရှိနေကြမယ်ဗျာ။ဒီနိုင်ငံမှာအာဏာရှင်စနစ်ကိုတွန်းလှန်ရတာအာဏာသိမ်းမှုကိုကြုံကြရတာကျွန်တော်တို့တွေကနောက်ဆုံးပိတ်ဖြစ်ကိုဖြစ်ရမယ်။ဒီအတွက်အတူဆက်ယုံကြမယ်လို့ပြောပါတယ်။2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကနိုင်ငံတော်အာဏာကိုလုယူပြီးနောက်ပိုင်းစစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုများနဲ့အတူຫນွေဦးတော်လှန်ရေးပေါ်ပေါက်ခဲ့ပါတယ်ခင်ဗျာဆက်လက်ပြီး SDB တုံကင်များကိုဝယ်ယူရင်းနှီးခြင်းအပြင်နောင်ရေးအမျက်အစွန်းရရှိနိုင်သလိုတော်လှန်ရေးကာလဤတမိုင်းတွင်မြင့်ຫນွေဦးအောင်ပွဲကြီးကိုလည်းအတူအဆုံးသက်ခွင့်ရရှိမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ SDB တုံကင်များကိုဝယ်ယူရင်းနှီးခြင်းအပြင်နောင်ရေးအမျက်အစွန်းရရှိနိုင်သလိုတော်လန်ရေးကာလဤတမိုင်းတွင်မြင့်ຫນွေဦးအောင်ပွဲကြီးကိုလည်းအတူအဆုံးသက်ခွင့်ရရှိမယ်လို့နိုဝင်ဘာ17ရက်မှာຫນွေဦးဖွံ့ဖြိုးရေး SDB ဘဏ်ကအတည်ပြုကြေညာထားပါတယ်။ဘဏ်ရှယ်ယာရှင်တဦးထက်ပိုတဲ့ရတ္တတွေပိုင်ဆိုင်ဖို့9ရက်အလိုယနေ့ official launch တဲ့ຫນွေဦးပြားတို့နဲ့အတူပြန်တန်းအိမ်ပြန်ရောက်မဲ့ຫນွေဦးပံရဲ့ ICO2 အခွင့်အရေးဟာ November 15မှ December 5အထိရောက်ရှိလာတော့မှာပါ SDB တုံကင်များကိုဝယ်ယူရင်းနှီးခြင်းအပြင်နောင်ရေးအမျက်အစွန်းရရှိနိုင်သလိုတော်လန်ရေးကာလဤတမိုင်းတွင်မြင့်ຫນွေဦးအောင်ပွဲကြီးကိုလည်းအတူအဆုံးသက်ခွင့်ရမှာဖြစ်ပါတယ်ဘုံအနာကအိမ်မက်အပြည့်ဝစွမ်းဆောင်နိုင်ဖို့ ICO2 တွင်အနည်းဆုံးဒေါ်လာ10ရင်းနှီးမြှုပ်နှံပါလို့ဆိုထားပါတယ် SDB ဘဏ်အကောင့်ဖွင့်လှစ်ရန်လွယ်ကူစွာစီစဉ်ထားပြီး SDB ရှယ်ယာရှင်များစုဝေးရာ Telegram ကိုလည်းဖွင့်လှစ်ပေးထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်အော်တိုဘာလအတွင်းထောက်ပို့တာဝန်ထမ်းဆောင်သူ 2,000 ကျော်ကအမေရိကန်ဒေါ်လာ 9 သိန်းကျော်ခန့်ထောက်ပံ့ပေးနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာလအတွင်းထောက်ပို့တာဝန်ထမ်းဆောင်သူ 2,000 ကျော်ကအမေရိကန်ဒေါ်လာ 9 သိန်းကျော်ခန့်ထောက်ပံ့ပေးနိုင်ခဲ့တယ်လို့PRF ထောက်ပို့မိသားစုကတရားဝင်အသိပေးဆိုပါရယ်ပြည်သူတော်လှန်ရေးထောက်ပို့တပ် PRF အနေနဲ့အော်တိုဘာလအတွင်းမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ထောက်ပို့တပ်သားဦးရေထောက်ပံ့ငွေပမာဏတို့ကိုအများပြည်သူလူထုအားလုံးပွင့်လင်းစွာသိရှိစေဖို့တင်ပြလိုက်ပါတယ်လို့ဆိုထားပါရယ်အော်တိုဘာလအတွင်းထောက်ပို့တပ်သားဦးရေ 26,682 ဦးမှ93,429 ခန့်မှန်းအမေရိကန်ဒေါ်လာကိုထောက်ပို့ခဲ့ကြပါတယ်အော်တိုဘာလအတွင်းတာဝန်ထမ်းဆောင်မှုကို PDF တပ်ရင်းစစ်ကြောင်းများရဲ့တပ်ရင်းရိက္ခာနဲ့အထွေထွေအသုံးစရိတ်အတွက်ပို့ဆောင်ရမှာအသုံးပြုသွားမှာဖြစ်ပြီးပြည်သူ့ကာကွယ်တပ်သားများစီလက်ဝယ်ရောက်ရှိတဲ့အခါမှာလဲ PRF စာမျက်နှာများမှတဆင့်ပြန်လည်တင်ပြသွားမယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်နိုဝင်ဘာလ17ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်အရှေ့မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချုံမော်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတွင်ညအပူချိန်များအနည်းငယ်ပြန်ကျဆင်းလာနိုင်ပြီးနံနက်ပိုင်းတွင်မြူတူများကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်ခြေနေမှာဘင်္ဂလားပင်လယ်အော်မြောက်ပိုင်းနဲ့အနောက်အလဲပိုင်းတွင်တိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်နှင့်ကပ်ပလီပင်လယ်ပြင်တို့တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အနောက်တောင်ပိုင်းမှလေပွေလိုင်းသည်အာရုံလျက်ဆက်လက်တည်ရှိနိုင်ပါれ။ထူးခြားချက်မှာ BNN ကမ်းခြေသို့ဦးတည်လာသောမုန်တိုင်းရင်ရှင်းသည့်လေအေးတိုးဝင်မှုကြောင့်အင်အားလျော့ကျသွားနိုင်ပါれ။မိုးချီနေမှချင်းပြည်နယ်၊ရခိုင်ပြည်နယ်၊ AR တိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်၊ကယင်ပြည်နယ်၊မွန်ပြည်နယ်နှင့်တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပါれ။ကြံဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါれ။ပင်လယ်ပြင်အခြေအနေမှာမြမပင်လယ်ပြင်တွင်လေသည့်အရှိတောင်ပတ်မှာတနားရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင်။နိုဝင်ဘာလ12ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များကတော့မြန်မာနိုင်ငံအထက်ပိုင်းနှင့်အလဲပိုင်းတို့တွင်မြောက်နောက်မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နှင့်တောင်ပိုင်းဒေသများတွင်လည်းအရှိတ်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းနှင့်အလဲပိုင်းတို့တွင်ညပူချိန်များအနည်းငယ်ဆက်လက်ကျဆင်းလာနိုင်ပြီးညအခါအေးပူလာနိုင်ပါတယ်။နနပိုင်းတွင်မြူတူများကျဆင်းနိုင်ပါれ။ဘင်္ဂလားပင်လယ်အော်ခြေနေမှာဘင်္ဂလားပင်လယ်အော်မြောက်ပိုင်းနှင့်အနောက်လေပိုင်းတွင်တိမ်ထူထပ်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်နှင့်ကပ်ပလီပင်လယ်ပြင်တို့တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါれ။ဘင်္ဂလားပင်လယ်အော်နောက်တောင်ပိုင်းမှလေပွေလိုင်းသည်အာရုံပြည့်ပြည့်သွားနိုင်ပါれ။မိုးခြေနေမှာချင်းပြည်နယ်၊ရခိုင်ပြည်နယ်၊ AR တိုင်း၊ပဲခူးတိုင်း၊ရှမ်းပြည်နယ်၊ကယင်ပြည်နယ်၊မွန်ပြည်နယ်နှင့်တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပါれ။ကျန်ဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါれ။ပင်လယ်ပြင်အခြေအနေမှာမြမပင်လယ်ပြင်တွင်လေသည့်အရှိတောင်ပတ်မှာတနားရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတင့်ရှိနိုင်ပါတယ်ရှင
်ရေဒီယို NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်တော်လန်ဤကဗျာအစီအစဉ်မှာစမ်းကြော်စွာဝင်းရေးသားပြီးလွတ်လပ်ຫນွေဦးခန်းစားရွတ်ဖတ်ထားတဲ့တပြေခတ်လို့အမြင်ရတဲ့တော်လန်ဤကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
တပြေခတ်ကြိုလင့်စမ်းအသက်ငယ်ဒီခยีနီးတော်မယ်ထင်ပါရဲ့မနောကွင်းနဲ့မောင်းလင်းကွင်းတန်ညံမဲ့နေရိုးရာဝတ်စုံနဲ့မောင်မယ်တွေမနောတိုင်ကိုဝိုင်းပတ်တမယ်နေငွေတောင်ပြေမှာဖားစီတန်ညံမဲနေတန်လွေမြေကန်းတကွန်တိုင်ပွဲကျင်းပါမယ်နေမြစ်ချင်တဲ့ဝက်ဦးချောင်းချူတဝကြီးစားရမယ်နေဖန်အန်တီရီကွင်းကြီးထဲဒုံရင်အပြိုင်တမယ်နေတောက်သစ်စားပွဲမှာပဝါတလူလူလွှင့်မယ်နေအိမ်ပရင်းပေါက်ဖွေတာနဲ့တောင်ဆောင်မှာတိမ်ပင်လေဖြစ်နေတဲ့နတ်မတောင်တဝိုက်အောက်ချင်းအလံစိုက်မယ်နီရာမညတခွင်မိချောင်းတူရိယာတန်လွှမ်းမယ်နီရွှေဟင်းလာပေါ်ပိတကတ်တင်သာသနာရောင်ဝါလင်းမယ်နီအညာမှာစဘာပေါ်ရင်တားရှင်ပြုမယ်နီ ကြက်သွန်အထွက်ကောင်းရင်အငိတ်ပွဲစပွဲချင်းချိတ်သေးကျင်းပါမယ်နိဒီဒီချင်းပတောက်ပွင့်ရင်တကောင်းလုံးဝေအောင်အမေအိုပံမဲ့နိအန်းတောင်ကြားကိုဖြတ်ရခိုင်ဘက်တက်ကြမယ်ဝေသားလီပြင်းမှာရိုးရာစီရော်တီစီမီကွက်အကမြိုင်ဆိုင်လှလို့မြောက်ဦးမှာဒဇင်ပန်းတို့လမ်းမဲ့နိနမ်းမတူမြည်ရည်ကြည်လင်ပြီးလွင်ဆန်စစ်တောင်တန်းအသေးမကွယ်မဲ့နိအင်းလေးမှာတိုက်တီးတံလွင့်ပြံမဲ့နိစူလာမဏိစီတီနဲ့စစ်ဖျားเจ้าမှာခေါင်းလောင်းတံလွင်မဲ့နိကြိုလင့်စံအသက်ငယ်ဒီခยีနီးတော်မယ်ထင်ပါရဲ့စံကျော်စွာဝင်းရဲ့အနုပညာကဗျာလက်ရာတပုတ်ဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လန်ရေးတိဂီတအစည်းအဝေးမှာຫນွေဦးသူရဲကောင်းများတီဆိုထားတဲ့အောင်နမိတ်တေးလို့အမည်ရတဲ့တော်လန်ရေးတိဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာစကောကရင်ဘာသာနဲ့နော်ຫນွေဥပွင့်မှတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Hello we coordinate the service over to dot kwemimatile NUG kwelelo data play to blonya ni lo akhe e lotme to pu da so da phan ni ya nan we u pwin ga pa phan ni tin ni lo ta so khotitu mi we da faculty korea NUG khasa ru ba kha ta kho ga thi ko li italo asagot lo we da pha တတူထောထောနေဝဲဆကတော့လပယောတူရူတခောဘခတခောကလီဥတအီပလဲအလဲမာဝဲတဖာနေကမကတွက်ကွေဝဲတာတော့ကထနီဝဲတာဆရောလမီဟာဝဆရောဘူးအေမပလူမဖူဝဲတာကနီလောဖဲလာနိုဝဲဘခွီတော်နီနေဖဲကလီတီကိုရီးယားအန်ယူဂျီခဆာရူဘခတခောကတိကလီဥတလအစကတော်လဝဲတဖာတတူထောထောနီဝဲတာအစကတော်လပယောတူရူတခောဘခတခေါကလီဥတအီပလဲအလဲတူထောထောဝဲစကတော်တဖာနေကထွန်နူဝဲတန်စရောလမီဟာဝဆရောပူဥေမပလီမဖူဝဲနေပတိညာမနီလောပလဲအတမထွဲဝဲဒီဘယောတူတခေါနေဓမ္မပလီမဖူဝဘာသာပကောဘီယောဖူလလဲတူတေဖဲကိုရီးယားကလီထီတီတဖာနေလဲဝဲတာစုအန်ယူဂျီခဆာရူဝီလဲမအာထောဝဲတာတီကောလီဥတစကတော်ဝီနေပတိညာမနီလောအန်ယူဂျီကလီတီကိုရီးယားခဆာရူနေတီကောလီဥတလေအစကတော်လေဝဲတဖာနေတခေဝဲတဘူတလေဘာမိမိတခေါတူထောထောနေဝဲတာအစကတော်ခိနီဝီနေဘဒိုနေမာတဆောနေလောတကဆောဆုမညာတီမီဝဲတာဒီယိုဂလီဆုတူဝီကောအတောပမာတနေနာတကေဒီတီကောအတာရတာကလေနေကလေတူတာရီတာဘာဝဲတာအတောပလေဝဲတဆောဘာတဆောအဝေခိယညူတဲဝဲတာရီနီလောလေခိယညူတခေါဘာခတီဝီကောဝဲတာလေဤတီကောတူဝီကောကလေတမှုတဖာဒီတူကမ္မတဖာကတိညာဝဲဥကောတရာစောကပိနေတဲဝဲလကညောကလိုနေခင်းယူမူပွားနေဖဲလာနုဝံပခတော်နီမြနာအတရတာကလေအပူကွယ်ဖလာနေဝဲတာလေကိုလာကလောဂီနေဘာတာတထဘောဘာဝဲတာနီလောဆက်တော်ခဲဤဒီပမေကွာပတိကောတောက်တာတဖာဤဖို့ခုပနောကစားတာဝဲပပွားကမ္မလတဖာခူတော်ကမ္မလကတဖာနေလေပတာဖိတာမာဤဖို့ခုအတာတမီဝဲပါနီလောဖဲအကလာအခေါ်တီတဘောဒီတိကောပါလောနီဝဲတာကလေတနုတဖာအတူပလဲဝဲခီဘောတဘောဘတ်သူဖူရီဘတော်တာဥတာတဖအတူဒီပတာခွဲတရဲ့အတာဥတာအတူပမာဝဲတဘောတဘောနေပလဲဝဲတာတဆောပါတဆောရေတရာဆောကပိတဲဝဲသူဘတော်နေပါတဆောနေလို့တကဆောဆုမညာတွင်မြင်ဝဲတာတလကညောတနောတရေတော်ကညောဝလကောတဖန်နေတတုတဖအာထောဝဲတကတိပါလေကလီကလက်တခောတတုတဖစီကောအာထောဝဲတာတာရင်းနီလောကောပီယောကလီတိလကောနေဖဲလောက်ထုပတ်တော်ဘူးတတုတဖအာထောဝဲအေ RICE နေဟိတညာဝဲတာနီလောရဆောဒတာဖဲတလကညောတနောတရေတော်ကညောဝလကောတဖန်နေတတုကဲထောဝဲအာကတနီလောဖဲလောက်ထုပတ်တော်ဘူးတတုကဲထောဝဲတာဟုစီရဘလလေကလီကလက်တခောတတုကဲထောဝဲတာဘလနွီစီပတိညာမနီလစကဝဲဖတ်တို့တော့ကလီကလဲတတုတဖာခိုတဟာဝတာဘတို့ဘာတီအာကတမီဝဲတာကညောကောဆေဝီခီလော်တလော်တခေါမီဝဲတာကညောဝောကောဆေနီလပယောတုနေလတာဂီကလုကလုဖောခါဝဲတာပကမလခစီယောဂဝီမေလတေလမီပိုခိုဟီဒရှာနီဘာအဖလခီစီဟာဝဝဲနေပတိညာမနီလတော့ဖဲလကောဝဲနေပယောတုတဖာခိုလကောကမလအာတကလဘလခခဘာခီမွီဟပ်လလတတုတယာရနေပတုနေဘာတာဆောနီလတာကဆောလေကတတီမီဝဲတာပယောတုနေဘာခဓမ္မစုမဆိုတဖာဘာမတာဖိုဓမ္မကစတော်ဘာကညောအခွဲရာမဟာဝဝဲအေ ILO ပါဝဲကတော်ဝဲတာရင်းနီလောပယောတုနေဘာခဓမ္မစုမဆိုတဖာဘာမတာဖိုဓမ္မကစတော်ဘာကညောအခွဲရာမဟာဝဝဲအေ ILO ဟခုဒောဘေဘာမတာဖိုကရခုကလနေဖဲလာနုဝဲဘခုတော်နီဓမ္မဝဲတရိယခိစီရဘတ်ဘလောဟခုဒောဘေဘာမတာဖိုဝီကရခုကလကမီတီတာပရပူတာစီညောအလောဝဲတာအဝင်းနီကောပယောတုကဒေါ်တဘီမာထွဲပွားမတာဖိုးဘောမူကရခုကလစီတီယူအမ်ပပလစီနောဥမာမာတက်ဖလာဝဲအတုပတိညာမနီလောကောဘီယိုတစ်ကောတိုဟခုဒေါ်တဘီပွားမတာဖိုးရောကရခုကလအာတီကယ်သစီတအတုဟေဝဲတာစီညောဤမေဝဲခိဘလတ်ဘလဝီဖဲခိကထိုနီနီလောဘယောတုဖခိုဟေစကောဝဲတာစီညောနီလောနီလကဟဲခိကထိုခိစီယနီနီဟခုဒေါ်တဘီပွားမတာဖိုးရောကရခုကလတဆောအာတီကယ်သစီတဤကတူဝဲတာဝီဘာထွဲတာစီညောအကတဖာကဟေဝဲတာရနေပတုနိပါဒါဆောနီလောဒါဆောလေးပါဖန်နေတုတဖိုင်နေဝိဒါဖိနေလောဘာဒုကနာတာကိုကိုဒီနောတဲ့မောတဘာမထဘူးနေတကေ
ဒီကနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင် Radio and Music ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။